2020ပြည်နှစ်ကအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာအမုံတရားပေါ်အခြေခံပြီးမြန်မာမိသားစုတစ်ခုပေါ်တိုက်ခိုက်ခဲ့တဲ့အသက်21နှစ်အရွယ်ဂျိုဇက်ဂိုမက်ကိုထောင်ဒဏ်25နှစ်ချမှတ်လိုက်ကြောင်းပြည်ထောင်စုတရားရုံးကတောက်ချာနေမှာထုတ်ပြန်ပါတယ်မြန်မာနိုင်ငံကနေရွှေ့ပြောင်းနေထိုင်သူဘွယ်ကျုံးနဲ့သားနှစ်ဦးဖြစ်တဲ့6နှစ်နဲ့2နှစ်အရွယ်ကလေးနှစ်ယောက်ကိုတက်ဆက်ပြည်နယ်မိန်လန်းမြို့မှာရှိတဲ့ဆမ်ကလပ်ကုန်စုံဆိုင်အတွင်းတရုတ်လူမျိုးတွေအထင်နဲ့ဓာတ်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ပြမှုကျွလွန်သူဂျိုဇက်ကိုမက်ကိုပြီးခဲ့တဲ့ကြာသပတေးနေ့ကထောင်ဒဏ်25နှစ်ချလိုက်တာဖြစ်ပါတယ်ကိုဗစ်စတင်ကူးစက်ရမှာတရုတ်လူမျိုးတွေမှာတာဝန်ရှိတယ်လို့ယူဆပြီးမြန်မာမိသားစုတခုကိုတရုတ်တွေအထင်နဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ကိုမက်ကဝန်ခံထွက်ဆိုပါတယ်ကိုဗစ်ကာယောဂါပြန့်နှံ့ကူးစက်နေတဲ့အချိန်အမေရိကမှာအာရှတိုက်သားတွေအပေါ်အညှိုးထားနှောက်ယှက်ခံရချိန်မှာအခုလိုတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်အာရှတိုက်သားမိသားစုဟာကိုဗစ်ရောဂါကိုစတင်တည်ဆောင်လာတဲ့သူတွေဖြစ်နိုင်တယ်လို့ထင်ပြီးပြုမှုကျွန်းလွန်သူကိုမက်စာဆမ်ကလပ်ဆိုင်မှာမိနစ်အကျော်လာလိုက်ပြီးချင်းချောင်းနှောက်ယှက်နေခဲ့ပါတယ်အဲ့ဒီနောက်ဆိုင်ထဲကနေဓာတ်ကိုဝယ်ယူပြီးအမေရိကန်ကနေထွက်သွားလို့အော်ဟစ်ပြီးမြန်မာနိုင်ငံသားနဲ့ကလေးနှစ်ယောက်ကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းတရားရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်